မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတနည်းပြတဲ့အချိန်မှာဩစတြေးလျနိုင်ငံအနေနဲ့မြန်မာအာဏာသိမ်းစစ်ကောင်စီအပေါ်အရေးယူတန်ခတ်မှုတွေတိုးချဲ့လှုံ့ဆော်တင်တယ်လို့အတိုက်အခံလေဘာပါတီရဲ့နိုင်ငံတကာရေးရာပြောရေးဆိုခွင့်ရှိသူစီနိတ်လွတ်တော်အမတ်ခရစ်စတီနာကန်နီအယ်လီကဝန်ကြီးချုပ်စကော့မော်ရီဆန်ရဲ့အဆိုအရကိုတောင်းဆိုလိုက်ပါတယ်အာဏာသိမ်းစစ်ကောင်စီနဲ့ပတ်သက်လို့လွန်ခဲ့တဲ့12လအတွင်းဝန်ကြီးချုပ်မော်ရီဆန်နဲ့နိုင်ငံခြားရေးဝန်ကြီးမာရစ်စပီယန်တို့လှုပ်ဆောင်တာဟာအလွန်နောက်ကျပြီးအနှဲငယ်ပဲရှိခဲ့တယ်လို့စီနိတ်လွတ်တော်အတိုက်အခံဒုတိယခေါင်းဆောင်လည်းဖြစ်တဲ့ခရစ်စတီနာကန်နီအယ်လီကဇန်နဝါရီလ31ရက်နေ့မှာဝေဝံပြောဆိုလိုက်ပါတယ်။မြမဒီမိုကရေစီရေးအတွက်စိတ်သဘောထားတူတဲ့အခြားနိုင်ငံတွေလှုပ်ဆောင်တယ်လို့ဩစတြေးလျအနေနဲ့မြမစစ်ကောင်စီအပေါ်ငွေကြေးနဲ့ခီးသွားလာခွင့်အပါအဝင်ထိရောက်တဲ့ရေးယူဆောင်ရွက်မှုတွေလှုပ်တင်တယ်လို့လည်းတိုက်တွန်းထားပါတယ်။